COVID ကာလအတွင်းမှာတာမန်ဖျားနာမှုတွေကိုကုသပေးနိုင်မှုရန်ကုန်တိုင်းမြို့နယ်တချို့မှာအခမဲ့စည်းကမ်းတွေကိုဖွင့်လှစ်လာပါတယ်။အဲ့ဒီစည်းကမ်းတွေမှာစေတနာဝန်ထမ်းဆရာဝန်တွေကကုသပေးနေပြီးလိုအပ်တဲ့ကာကွယ်ကုသရေးပစ္စည်းနဲ့တခြားလိုအပ်ချက်တွေကိုအလှူရှင်တွေရဲ့ထောက်ပံ့မှုတွေနဲ့ရည်တည်နေကြတာပါ။ပြီးခဲ့တဲ့22ရက်နေ့တုန်းကဒီဖျားနာကုစည်းကမ်းတွေအတွက်လုပ်ငန်းလမ်းညွှန်ချက်ကို MOHS ကထုတ်ပြန်ပေးခဲ့ပါတယ်။အဲ့ဒီညွှန်ကြားချက်တွေမတိုင်ခင်ကတည်းကဒီဖျားနာကူစေကံတွေကိုတရားပြင်ဆင်ပြီးဖွင့်လှစ်ခဲ့တယ်လို့ရွှေပြည်သားမျိုးနဲ့ဖျားနာကူစေကံကဒေါက်တာတစ်လွင်က VOE ကိုပြောပါတယ်
။ WMPP level နောက်ပြီးစေကံအကျယ်ဝန်းနောက်ပြတဲ့အမဘလို facility ရှိရမယ်ဘလို့ကွယ်ထားရမယ်အဲ့ပိုင်းလေးတော့နောက်ပြီးကြကြဖြစ်လာပြီပေါ့နော်။အဲ့ဒီ guideline မထွက်ခင်အရှိမာတော့ကျွန်တော်တို့ဒီတင်ကန်းမျိုး fever clinic ကတော့လောလောဆယ်နားထားတယ်ပေါ့။တော်လည်းဖွင့်ဖို့တော့ကျန်စူးစမ်းနေကြပါဘူး။အဲ့တော့ဆိုရင်တော့ဒီလောက်ကြီးအချိန်မှာဘလို့ပုံစံဝတ်ထားရင် level ဝတ်ထားရင် quarantine နေကြမလို့ဆိုရလဲ knock effect data ရှိသေးဘူးပေါ့။အဲ့ချိန်မှာတော့ air ဆရာတွေကတော့ quarantine ဝင်လဲပေါ့။
ကျမအိမ်နဲ့အကစားဝင်ကြီးဌာနကအဲ့ဒီစေကံတွေအတွက်လိုက်နာရမယ့်ညွှန်ကြားချက်တွေကိုမထုတ်ပြန်သေးခင်ကာလမှာကုသမှုပေးနေတဲ့ဆရာဝန်တချို့အသွာလာကန့်သတ်ခံရပြီးစေကံကိုယာယီပိတ်ထားရတဲ့အခြေအနေကိုရင်ဆိုင်ခဲ့ရပါတယ်။ COVID လူနာနဲ့တင်ငန်းကျုံဖီဘာကလင်းနဲ့မှာထိတွေ့မှုရှိခဲ့လို့အသွာလာကန့်သတ်ပြီးနေအိမ်မှာတိကျနေထိုင်ခဲ့ရတဲ့ဒေါက်တာစီတူအောင်ကတော့သမှတ်ရပြည့်ပြီးတာနဲ့ကိုပိုင်စေကံပြန်ဖွင့်ပြီးလိုအပ်တဲ့အခမဲ့စေကံဗင်မြို့နယ်အတွက်မဆိုလိုအပ်ပြီးပါဝင်ဖို့အစဉ်နဲ့ရှိနေတယ်လို့ပြောပါတယ်။ဖျားနာကူစေကံတွေအတွက်လိုက်နာရမယ့်အချက်တွေကိုတရားဝင်ထုတ်ပြန်ပေးလိုက်လို့လိုအပ်ပြီးဆရာဝန်တွေအတွက်အဆင်ပြေသွားတယ်လို့ဒေါက်တာစီတူအောင်ကအခုလိုပြောပါတယ်
။ကျွန်တော်ကလည်းတော့ကျွန်တော်တို့ volunteer တွေသွားပြီးတော့ဖူအားတာအရန်ကောင်းရတာပေါ့။အဲ့ဒီမှာကြာတော့မှတကယ်ကို resident patient တွေကလာတာ哦။လာတော့အဲ့ဒီမှာကျွန်တော်တို့ကဒီအကြိမ် patient နဲ့ positive patient နဲ့ contact ဖို့ကအရန်ချက်များတာ哦။ကျွန်တော်အဲ့ဒီမှာကျွန်တော်ကန်တိုင်းအတိအကျပေါ်ထပ်ဖို့ဆိုရင်ကျွန်တော်အခုချက်လို့ပေါ့နော်ထပ်ပြီးတော့ကြိုတိပါတယ်ကျွန်တော်ဆရာဝန်တွေကသွေးကြတယ်။ဟိုကြောင့်အဲ့လိုပုံစံမှာလည်းတရားဝင်ကန်တိုင်းထလာတော့အကြီးအသေးရန်ပြသွားတာပေါ့ကျွန်တော်တို့ volunteer တွေလည်းအားကိုးရှိသွားတာပေါ့ဗ
ျ။အရင်ကရှိထားတဲ့စံချိန်စံညုံနဲ့ညွှန်ကြားလာတဲ့လိုက်နာရမယ့်အချက်တွေမှာကွာဟမှုတိတ်မရှိပေမဲ့နေရာအခက်အခဲတော့ရှိနေပါတယ်။စည်းကမ်းတွေထပ်တိုးဖွင့်လှစ်ဖို့အတွက်လုံလောက်တဲ့နေရာအခြေဝန်ရှိဖို့ကလည်းအရေးကြီးနေပြီလို့ဒေါက်တာတစ်လွင်ကပြောပါတယ
်။ကျွန်တော်တို့ကျောင်းနေနောက်ပြီးတချို့ရုံးနေလာထားတဲ့အချိန်မှာဒီကျွန်တော်တို့အဆောက်အုံတွေလေနေရာခြေဝန်ရှိတဲ့အဆောက်အုံတွေကျွန်တော်ရှိကြမယ်။ဟောအဲ့တော့ဒီမျိုးနေရာမှာဆိုရင်လည်းဒီအဆောက်အုံတွေကိုဒီ fever clinic ဆိုတာအတွက်ဟိုအတုံးပြုလို့ရနိုင်ဖို့တော့ဆိုတာအင်ဂျင်နီယာမှရှိရဒီအနာဘိုင်းအခွဲကြီးကြီးလူကြီးကြီးအဲနောက်ပြီးအင်ဂျင်နီယာမှရှိရဟိုကျွန်တော်ကျန်းမာရေးကောင်းနေဖြစ်တာကြောင့်အင်ဂျင်နီယာမှရှိရမျိုးနယ်တောင်ဝင်ပြန်ဒီဆရာကြီးကျန်းမာရေးပေါ့နော်ဒီဆင်းဟို DMO ဆင်းဟိုသူတို့နဲ့အဆင်ပြေဆင်းဆင်းအားလုံးဥပပေါင်းဆွေးနွေးပြီးမှသာလည်းကျွန်တော်တို့ကအဲ့ခုနပြောတဲ့အချက်လက်တွေနဲ့ဒီပေါင်းဝင်ဖို့ကိုအဆင်ပြေမယ်ထင်ပါတယ်အဲ့တော့ကျွန်တော် infrastructure ရေးကြီးလာပြီပေါ့နော်နေရာဒီတယ်ဝန်းလုံးလောက်လောက်ရဖို့ဆိုရ
အခုလိုကိုဗစ်ကာလမှာဖျားနာလာရင်ဒီစိတ်ကန်းတွေမှာလာရောက်ပြသဖို့ကိုကြောက်မနေဘူးနဲ့လိုအပ်မှုတွေကိုစစ်ဆေးဆွေးနွေးပြီးကုသမှုပေးဖို့အတွက်ကူညီပေးသွားမယ့်နေရာဖြစ်တယ်လို့ဆိုပါတယ်။ပြည်တွင်းမှာကိုဗစ်အတည်ပြုလူနာ150ရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ဆေးရုံစင်ကွင်ရသူ18ဦးအထိရှိထားပါပြီ။ဒီကနေ့ညနေထုတ်ပြန်ပြီးချိန်အထိဆိုလူနာ128ဦးကိုသက်ဆိုင်ရာဆေးရုံတွေမှာကုသမှုပေးနေတယ်လို့သိရပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။